ကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းကအရက်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတချို့နဲ့ခီးသွွာလာတာတွေကိုပြည်내ကောင်စီခွင့်ပြုချက်နဲ့မှသွာလာဖို့ကန့်တက်လိုက်ပါတယ်။အဲဒီလိုကန့်တက်တာကြောင့်ဒေသဖွံ့ဖြိုးရေးလှုပ်ဆောင်နေတဲ့အဖွဲ့တွေအနေနဲ့အခက်ကြုံရတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ခိုင်ကလာတဲ့တရင်ကိုကိုအောင်မြတ်သူပြောပြပါမယ်
။ COVID တတိယလိုင်းကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ပြည်တွင်းရပ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတချို့နဲ့ခီးသွွာလာရေးကိုပြည်내ကောင်စီရဲ့ခွင့်ပြုချက်နဲ့သွာလာဖို့ကန့်တက်လိုက်တာပါ။ရခိုင်ပြည်နယ်ထဲမှာရှိတဲ့ UN အပါအဝင် INGO တွေပြည်တွင်း NGO အဖွဲ့အစည်းတွေအနေနဲ့ပြည်내ကောင်စီကသတ်မှတ်ထားတဲ့စာနယ်ဇင်းကထောက်ပံ့ရေးကျန်းမာရေးကိုဗစ်ဆိုင်ရာစေဝါထောက်ပံ့ရေးလုပ်ငန်းနဲ့မိလာနဲ့ရေစိုးစနစ်ဆောင်ရွက်ရေးလုပ်ငန်းတွေကိုသာဆောင်ရွက်ရမှာဖြစ်တယ်လို့ပြည်내ကောင်စီပြောခွင့်ရလည်းဖြစ်ရခိုင်ပြည်နယ်ဥပဒေချုပ်လည်းဖြစ်တဲ့ဦးလာသိန်းကပြောပါတယ
်။ UN ပဲဖြစ်ဖြစ်တခြား INGO ပဲဖြစ်ဖြစ်ကျွန်တော်ပြည်တွင်းမှာရှိတဲ့ NGO ပဲဖြစ်ဖြစ်ဒီအခုကူးစက်မှုများနဲ့ COVID-19 third wave မှာသူတို့ရဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့အောက်ခြေကိုဆင်းမယ်ဆိုလို့ရှိရင်တော့ကိစ္စ၄ခုနဲ့ပဲဖွင့်ပြမယ်။အရင်တော့ကတော့သူတို့ကစီရင်ကောက်ဖို့စဉ်းစားနေကြည့်ရင်ဖြစ်မယ်။အဲ့ဒါအင်တာဗျူးဖို့စဉ်းကျင်လဲစဉ်းမယ်။တခြားကိစ္စအမျိုးမျိုးတွေနဲ့သူတို့သွားလို့လာလို့ရမယ်။အခုကတော့ကျွန်တော်တို့ကအချက်၄ခုပဲဖွင့်ပြမယ်။ဘာကြောင့်ဆိုတော့သူတို့ကသွားလာနေတဲ့အတွက်ကြောင့်သူတို့စီကကျွန်တော်တို့လူတွေကိုရောဂါတွေမကူးစက်အောင်ပေါ့နော်အဲ့ဒီအရာကိုအဓိကထားပါလေ။ဆိုတော့နံပါတ်၁ကသာနာရိတ်ခါထောက်ပံ့ရေးလုပ်ငန်းနောက်တစ်ခုက COVID-19 ရောဂါကာကွယ်ရေးပစ္စည်းများထောက်ပံ့ခြင်းလုပ်ငန်းနောက်မဖြစ်မနေဆောင်ရွက်ရမယ့်ကျန်းမာရေးဆိုင်ရာလုပ်ငန်းနောက်ဆုံးအချက်ကတော့ရေနဲ့မိန်လာရည်စိုးစနစ်ဆောင်ရွက်မှုလုပ်ငန်းဆိုတော့လီလေးခုကိုဆောင်ရွက်မယ်ဆိုရင်ဒါသက်ဆိုင်ရာ IDG camp တွေပါညာတွေရှိတဲ့နေရာကိုဒီအဖွဲ့တွေကတွားလို့ရမှာဖြစ်ပါတယ
်။ COVID ကူးစက်မှုတွေကိုအကြောင်းပြပြီးရခိုင်ပြည်နယ်အတွင်းကုညီထောက်ပံ့ရေးတွေလှုပ်ဆောင်နေကြတဲ့အဖွဲ့တွေကိုကန့်တလိုက်တာဟာလောက်ကနေသူတွေအတွက်အခက်အခဲရှိသလိုရခိုင်ပြည်သူတွေအတွက်လည်းအခွင့်အလမ်းဆုံးရှုံးရနိုင်တယ်လို့ရခိုင်ပြည်နယ်ထဲမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အဖွဲ့တခုရဲ့တာဝန်ရှိသူတူကပြောပါတယ်
။ပြည်သူ့အင်ဒီမှာကျွန်တော်တို့က soft skill တွေပါတယ်ကျွန်တော်တို့ပြောရမယ်ဥပမာ civic education လို့ဟာမျိုး or now you are ဟိုကချားဟွာပေါ့ဥပမာဟိုမှာ democratic education လို့ဟာမျိုးဆိုရင်ကျွန်တော်တို့အတွက်ဟိုပြရတာကျွန်တော်အခက်ကြီးရှိတော့မယ်ဥပမာ life skill ကိုဘာလို့ပြရမယ်ဆိုရင်ကျွန်တော်တို့တကခွင့်ပြုချက်တင်ရမယ်ခွင့်ပြုချက်တင်ပြီးမှလုပ်ရမယ်ဆိုတော့ဒီဒီဟာကျွန်တော်တို့အတွက်လုံးဝအဆင်မပြေဘူး now you are good လုပ်တဲ့ဟာစိတ်ကုတ်ကြီးကလုပ်တဲ့ဟာကြီးကအရှင်တကြီးပါရှင်ကျွန်တော်တို့ရပ်ဖက်အပူစီတွေနိုင်ငံအပူစီတွေကိုသူတို့ဟိုဒီအလုံးကောင်းမလားမကောင်းလားဆိုတာတိုင်ပြီးမှတိုင်ဟိုဆွေးနွေးတိုင်ပြီးတော့လုပ်တာမဟုတ်ဘူးသူတို့ကလည်းသူတို့တက်တက်လုပ်တာရောစစ်ကောင်စီကသူတို့ကသူတို့ရဲ့လုံခြုံရေးပဲအရေးကြီးတယ်တခြားဟိုရခိုင်ပြည်နယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးသူကစိတ်ဝင်စားကုန်ရောက်တယ
်ရခိုင်ပြည်နယ်မှာလုတ်ကန့်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ခရီးသွားလာမယ်ဆိုရင်ပြည်နယ်ကောင်စီမှာခွင့်ပြုချက်တင်ရမှာဖြစ်ပြီးကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားတွေများကိုတော့ခွင့်ပြုပေးမှာဖြစ်တယ်လို့ပြည်내ကောင်စီကလုတ်ကန်ဝင်ပြုတော်တဲ့လုပ်ငန်းမဟုတ်ပဲတခြားလှုပ်ဆောင်တာရှိရင်ခီးသွွားလိုက်ရေးပိတ်ပင်မှာဖြစ်တယ်လို့အေးအေးယူပိတ်သိမ်းတာတွေလှုပ်ဆောင်သွားမယ်လို့ပြည်내ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်။မလိမ့်နိုင်လို့ရှိရင်နောက်တစ်ခေါက်သူပြင်ပချက်တင်ရင်ခွင့်မပြုဘူးပေါ့ခွင့်မပြုဘူးသွားဘူးပေါ့
။ရခိုင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုတွေကြောင့်ခြေကံပညာကျောင်းရင်းကိုပိတ်ထားရတယ်လို့စားသောက်ဆိုင်တွေနဲ့ဈေးတွေမှာလည်းကိုဗစ်စီကံတွေတင်းကျပ်ထားပါတယ်။မနေ့ဇူလိုင်လ17ရက်နေ့အထိရခိုင်ပြည်နယ်အတွင်းမှာကိုဗစ် -19 ကူးစက်ခံထားသူ1000နီးပါးရှိနေပြီးသေဆုံးသူ20ဦးထိရှိနေပါတယ်ခင်ဗျာ
ရခိုင်မှာ NGO ANGO ရဲ့လုပ်ငန်းတွေကိုကန့်သက်လိုက်တဲ့အကြောင်းရခိုင်ကလာတဲ့တရင်ကိုအမျက်သူပြပြသွားတာပါ